မြန်မာနိုင်ငံအပါအဝင်အာရှကရေးပေးကြုံခဲ့ရတဲ့နိုင်ငံတွေမှာစံစဘာအထွက်ယွန်းနေနိုင်တယ်လို့ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာနဲ့စက်ပြိုးရေးအဖွဲ့ FAO ကပြောပါတယ်ဒီလိုအထွက်ရောက်နိုင်ပြီမဲ့လေတခြားဒေသတွေမှာကတော့အလားအလာကောင်းနေရှိနေသေးတာကြောင့်ကမ္ဘာတဝန်းဆန်အရန်ဝယ်ကိုတော့ကြီးကြီးမားမားတက်ရောက်တာမျိုးမရှိနိုင်ဘူးလို့လည်းခန့်မှန်းထားပါတယ်။စိုက်ပျိုးရေးကိုပြင်မစီးပွားရေးဖြစ်နေလောက်ကိုင်းနေတဲ့မြန်မာနိုင်ငံနဲ့အာရှကစံစဘာထုတ်လုပ်မှုအခြေအနေတွေကိုတော့ကိုအောင်လွင်ဦးကပြောပြမှာပါရှင်
။မြန်မာနဲ့အိန္ဒိယထိုင်းနိုင်ငံတွေအပါအဝင်အာရှဒေသကရေကြီးမှုတန်ခံနေရတဲ့တိုင်းပြည်တွေမှာဒီနှစ်စံစဘာအထွက်ရောက်နေနိုင်တယ်လို့FAO ရဲ့နောက်ဆုံးခန့်မှန်းချက်ကဖော်ပြပါတယ်။ဒါပေမဲ့လည်းအာရှတိုက်ကနိုင်ငံတချို့နဲ့တခြားဒေသတွေမှာအထွက်ကောင်းမဲ့အလားအလာတွေရှိနေတဲ့အတွက်ပြပတင်ပို့မှုတွေမှာတော့ထိခိုက်မှုတွေကြီးကြီးမားမားမဖြစ်နိုင်ဘူးလို့လည်းခန့်မှန်းခဲ့တာပါ။ဩဂုတ်လကစလို့ရည်ကြီးမှုတန်ခံရတဲ့အာရှတိုင်းပြည်တွေကမြန်မာနိုင်ငံမှာတော့အစောပိုင်းခန့်မှန်းချက်ထက်ယောနေမယ်လို့ FAO ရဲ့ GNCY ပညာရှင် Conception Cup ကပြောလိုက်တာပါ။
It has also been affected by the floods, and in fact, we had to revise down the production for Myanmar.
မြန်မာနိုင်ငံဟာလည်းရေကြီးတဲ့ဒဏ်ခံခဲ့ရတာဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံကအထွက်နှုန်းအပေါ်မှာကျမတို့ကအစောပိုင်းခံမှန်းချက်ထက်ယော့မယ်လို့တွက်ထားတာပါရှင်းနှစ်မြန်မာနိုင်ငံကနေပြည်ပကိုစံတင်ပို့မှုတွေမှာလည်းယော့တာမျိုးဖြစ်နိုင်ပါတယ်ဒါပေမဲ့လည်းတိတ်မြန်းများဆဆတော့မဖြစ်နိုင်ပါဘူ
းရေကြီးမှုတန်းဆူဆူဝါးခံရတဲ့အိန္ဒိယထိုင်းနိုင်ငံမှာတော့စံထုတ်လုပ်မှုတွေယော့ပါနိုင်တာထက်အစိုးရကစပားတွေကိုဈေးကောင်းပေးပြီးလယ်သမားတွေစီကနေဝယ်ယူသွားဖို့မူဝါဒစစ်ကိုချမှတ်လိုက်တဲ့အတွက်ကမ္ဘာစံတင်ပို့မှုမှာထိတ်ဆုံးနေရာရောက်နေတဲ့အခြေအနေတွေကိုထိခိုက်ကောင်းထိခိုက်နိုင်တယ်လို့ FAO ကသတိပေးပါတယ်မြန်မာနိုင်ငံမှာတော့ဒီနှစ်မတ်လကုန်မှာအစိုးရသည်တက်လာပြီးနောက်ပြပကုန်တင်ပို့တဲ့မူဝါဒတွေကိုပုံမအပ်ပေးလာတာမျိုးရှိတဲ့အတွက်ရာသီဥတုဖြစ်စီမှုကြောင့်အထွက်ရောက်နိုင်ပေမဲ့စံတင်ပို့မှုမှာတော့တိတ်ထိခိုက်နိုင်စရာအကြောင်းမရှိဘူးလို့လည်း FAO ကကြီးတန်းစီးပွားပညာရှင် Conception Cup ကပြောပါတယ်
In fact, the country, the government this year is trying to encourage exports, so it is facilitating the obtaining of export licenses for export.
တကယ်တော့ဒီနှစ်ထဲမှာမြန်မာအစိုးရကပြည်ပကိုကုန်တင်ပို့တဲ့လုပ်ငန်းတွေကိုအားပေးဖို့ကြိုးစားနေရပါပြည်ပတင်ပို့ခွင့် license တွေကိုချပေးဖို့ကိုလည်းစီစဉ်နေတာဖြစ်ပါတယ်ဒါကြောင့်လည်းမြန်မာနိုင်ငံမှာထုတ်လုပ်မှုအပိုင်းမှာအကန့်အသတ်တွေရှိနိုင်မဲ့ဈေးကောင်းရနေတဲ့ပြည်ပကိုကုန်တင်ပို့တာမျိုးအစိုးရကအားသတ်နေတာမို့စံတင်ပို့မှုတွေကတော့ရှိနေအောင်မှာပါ
မုန်တိုင်းတွေနဲ့မိုးတိထန်ရွာသွန်းမှုတွေကြောင့်မြန်မာနိုင်ငံကစံစဘာစိုက်ပျိုးရာအထူးဒေသတွေမှာရေကြီးမှုတွေကြုံရတဲ့အတွက်ကြောင့်စိုက်ပျိုးရေးမှာထိခိုက်မှုတွေကြုံနေရတာပါဒီအတွက်မြန်မာနိုင်ငံမှာစံစဘာအထွက်ရောက်မဲ့အလားအလာတွေရှိနေချင်းပြပတင်ပို့မှုတွေများမယ်ဆိုရင်တော့စံစင်းနှုန်းတက်တဲ့အခြေအနေမျိုးတွေကြုံရမှာကိုစိုးရင်ရတဲ့အကြောင်းရန်ကုန်မြို့ကစံကုန်တဲ့တယောက်ကပြောပါတယ
်ဒီအထွက်နေတဲ့အခါကျတော့ဒီစံစင်းကမောက်ကမဖြစ်ဖို့ဆိုတာကကျွန်တော်အခုအချိန်မှာတော့မဖြစ်သေးဘူးလေအခု local blend ဆိုတော့ဒီယာစီကုန်ကန်လေးမှဖြစ်မှာပေါ့အခုကအဟောင်းလည်းမကုန်သေးဘူးအစ်စ်ကလည်းအခုပေါ်လာပြီလေအစ်စ်ပေါ်လာတဲ့အခါကျတော့အစ်စ်ဈေးကကျွန်တော်တို့ဒီဒီကြဆိုလို့ရှိရင်3000ကနေစခွင့်တာပေါ့နော်ဒီနေ့ဆိုရင်28ခွဲ29 3000ပေါ့အဲ့လိုရောင်းကြတယ်ခင်ဗျာဒါကသူတို့ဒီ export ကိစ္စနဲ့လည်းတက်ဆိုင်နေပေါ့နော်သူတို့ဒီ GDP ကိုအမှန်မသိပဲနဲ့ export ထုတ်ပေးလိုက်မယ်ဆိုရင်တော့လာမယ့်နှစ်မှာတော့စံသေးရဆက်လာနိုင်ကြအကြောင်းရှိလက်ရှိစပားသေးရလည်းမြင့်နေပေါ့နော်မနစ်ကကျွန်တော်တို့ဒီ4အခုပေါ်ကာစားကိုဝယ်လို့ရှိရင်5သိန်းဝယ်ဖို့ဝယ်ရတယ်စပားတရာဘူးဒီနေ့ဆိုရင်6သိန်းဝယ်ဝယ်ဒီမှာစံပြတ်သွားနိုင်ပါတယ်သူတို့ export ပုံမှန်အတိုင်းထုတ်မယ်ဆိုရင်ပေါ့နော
် FAO ကတော့တခြားဆန်ဆိုင်တဲ့တန်းပြည်တွေကထုတ်လုပ်မှုတွေတိုးတက်နိုင်တဲ့အတွက်ဒီနှစ်တစ်နှစ်လုံးမှာစံချိန်တသန်းလောက်နောက်ထပ်တိုးပြီး 34.3 သန်းလောက်ထိရှိနိုင်တယ်လို့ခန့်မှန်းထားတာပါဒါဆိုရင်မိနစ်ခါထက်စာရင်900ခန့်လုံးတိုးလာတာဖြစ်ပြီး FAO ကမှတ်တမ်းတင်ထားတဲ့တစ်လျှောက်လုံးမှာအများဆုံးလို့လည်းဖော်ပြပါတယ်ဒါပေမဲ့လည်းရှင်းနှစ်2012ခုနှစ်ထဲမှာတော့ဝယ်လိုအားတွေကျဆင်းနိုင်တဲ့အလားအလာတွေရှိနေတာကြောင့်စံတင်ပို့မှုဟာ 33.8 သန်းလောက်ထိပြန်ပြီးကျဆင်းနိုင်တဲ့အကြောင်းလဲကြိုတင်ဟောကိန်းထုတ်ထားတာဖြစ်ပါတယ်ခင်ဗျာ